ပရင်ပြည်နယ်ဖအံမြို့မှာတန်လွင်မြင့်ရင်မြင့်တက်လာနေတာကြောင့်အနိုင်ပိုင်းမှာနေထိုင်သူတွေကိုဒီနေ့ပဲဘဲလွရပြောင်းရွှေ့ထားပေးရတယ်လို့မြန်မာနိုင်ငံအနှံ့မှာရေဘဲဒုက္ခတဲ့တထောင်ခွဲလောက်ရှိနေတဲ့အခြေအနေကိုပြောပြပါမယ်ကျွန်မအကနွန်ပါအရင်ပြည်နယ်ဖအံမြို့မှာတိရက်ပိုင်းအတွင်မောတဲထံရွာတွင်ခဲ့ပြီးတန်လွင်မြင့်ရင်မြင့်တက်လာတာကြောင့်နေအဲ့အချို့ရေနှမြုပ်တဲ့အထိကြုံနေရပါတယ်။ရေဘဲတိသူတွေထဲကအင်တောင်စု60လောက်ကိုဒီနေ့ပဲယာယီစခန်းတွေကိုပြောင်းရွှေ့ပေးထားရတဲ့အကြောင်းကရင်ပြည်နယ်စီမံကိန်းနဲ့ပဏာရေးဝန်ကြီးလည်းဖြစ်စီပင်သာယာရေးဝန်ကြီးလည်းဖြစ်တဲ့ဦးတန်းနိုင်ကပြောပါတယ
်။အခုကမြို့အိမ်မှာအိမ်ကိုရုပ်နေတဲ့အိမ်တွေကိုခေါမိုးတို့ဘာလို့နေလို့မရတဲ့အခြေအနေကိုပဲကျွန်တော်တို့ကအခုရွှေ့နိုင်တဲ့အခြေအနေပါ။အရင်နောက်ဆက်ရှိရလို့ပုံစံမျိုးရည်ကြီးတာမဟုတ်ပါဘူးခင်ဗျ။နော်။အဲအဲ့ဒီရွှေ့ရတဲ့အခြေအနေမှာလည်းကျွန်တော်တို့ဘက်ကနေပြီးတော့ဟိုတက်နိုင်သလောက်ကိုဗစ်ကာလဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကစခန်းဖွင့်ပြီးတော့စုစုရုံထားမယ်ဆိုရင်ကျွန်တော်တို့အန္တရာယ်ကြီးပါလေ။ကျွန်တော်တို့အတွက်မဟုတ်ပါဘူးလူလူအတွက်အန္တရာယ်ကြီးပါလေ။အဲအဲ့ဒီအတွက်အဲ့ဒီဟာကိုလည်းစနစ်တကျဖြစ်အောင်တော့ကျွန်တော်တို့ရွှေ့နေပါလေရွှေ့နေပါလေနော်။ဒီလိုမြရတဲ့ဟာဒီတို့စခန်း၃ခုလောက်ကျွန်တော်ဖွင့်ထားတယ်လို့ကျွန်တော်သိရပါတယ်။နော်စခန်း၃ခုမှာလည်းအများကြီးမဟုတ်ပါဘူးဗျာ။ဟိုကတ်နိုင်တဲ့လောက်တော့ဒီကျမိုင်းနဲ့ဟိုညှိထာနာနဲ့နေလို့ထိုင်လို့ရအောင်ဆိုပြီးကျွန်တော်စူးစမ်းပြီးလုပ်နေပါတယ်။ရှိမှာပေါ့အိမ်တော်စု50 60လောက်ရှိမှာပေါ့။
ပြေခဲ့တဲ့2018မှာတော့လည်းမြေရည်ကြီးမှုကြောင့်ဖအံမျိုးမှာရေပေးတိခဲ့ဖူးပါတယ်ဒီတကြိမ်မှာတော့မြေအထက်ပိုင်းဒေသတွေမှာမိုးများရာကရေကြီးမှုတွေကြုံနေရတာလို့လည်းမိုးလေဝသနဲ့ဆလပေတာညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှုကြောင့်တောက်တာကျော်မိုးဦးကပြောပါတယ
်ဒီမိုးကင်းဒေသကြီးကောင်းတဲ့ချောင်းမှာဘုံတွေအားဒီဘုံတွေအားနေနေရတဲ့ကြောင်နောက်တစ်ခါတော့ဒီမြေပေးတောင်းချောင်းနဲ့တောင်းတော့မှာကျွန်တော်တို့ဒီအန်နီဆိုင်ကလုန်းတစ်ခုထိုင်နေရပါတော့ဒီနော်ရည်မှာတော့မိုးဝါရောကြတော့မယ်အိမ်ဆောင်ရှိရတယ်။အဲဒီအိမ်မှာတော့ဒီဂိမ်းမြင်မှာတော့ရေရောကြီးနေ။ကျန်တဲ့သူရှိမှရွာတဲ့မိုးအကြောင်းလို့တော့ဟုတ်ဘူးနော်ဒီဘဝနေပြီးဆင်းလာတဲ့တန်လင်းမြေကဒီဘဝနေဆင်းလာတဲ့နေသားမျိုးအကြောင်းလို့ရယ်။နောက်တစ်ခါတော့ဒီတန်လင်းမြေထဲကိုစီးဝင်တဲ့မြစ်တရားဒီတန်လင်းမြေကရေတက်နေကြောင်းအဲဒီထောက်တဲ့အတွက်ကြောင့်လို့ဒီရေပြင်းရှမ်းမှုလေးတွေ၊ရံမျိုးလေးတွေတော့ရှိနေတဲ့နေသားမျိုးရှိပါတယ်ဟုတ်ကဲ့။
မြန်မာနိုင်ငံအနှံ့ရေကြီးနှင်းမြုပ်မှုတွေကြောင့်စူလိုင်တရက်နေ့ကနေဩဂုတ်23ရက်နေ့ထိတိုင်းနယ်ပြည်နယ်၉ခုမှာအင်တောင်စု2000ကျော်လူရေ8000 3000ကျော်ရေပဲတိခဲ့ကြောင်းလဲဘဲအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးတော်ဖြူလက်လက်ထွန်းကပြောပါရရှင်ကျွန်မအကနွန်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်